ိုက်တာမြို့မှာဖောင်ဒေးရှင်းမှာအလုပ်လုပ်ပါတယ်လက်ရှိကျွန်တော်အမေရိကန်နိုင်ငံကျွန်တော်တို့ Washington DC မှာဆိုရင်ကျွန်တော် American Council for Young Political Leaders အဖွဲ့အစည်းမှာ Fellowships ကိုကျွန်တော် White Series Program နဲ့ကျွန်တော်ဆင်းနေပါတယ်ဒီနေ့မှာကျွန်တော်ဒီလုံခြုံရေးကဏ္ဍမှာကျွန်တော်ပြောလို့ချင်တာကအထူးသဖြင့်ကတော့ကျွန်တော်နဲ့အတူ Young Political Leader တွေ Young ကျွန်တော်တို့လူငယ်အပိုင်းအဝိုင်းတွေကိုအဓိကထားပြီးပြောချင်ပါတယ်အတိဒီလိုမျိုးပြောရမှာ၃ချက်ကအဓိကထားပြီးပြောချင်ပါပထမချက်ကပညာရေးပါကျွန်တော်တို့လူငယ်တွေမှာလိုအပ်နေတဲ့အကြောင်းအရာတစ်ခုကပညာရေးပါပဲ။ဘာကြောင့်ပညာရေးကိုအဓိကထားပြောလဲဆိုတော့ကျွန်တော်တို့ပညာရေးတစ်ခုမရှိတဲ့ခါကျရင်အဖားအမန်ခွဲခြားမှုကအရင်နဲ့ပါပဲ။ဒါကတော့ကျွန်တော်ပြောပြမလို့ပါဘူး။ပညာရေးနဲ့ဆက်လက်ပြီးပြောချင်တာကတော့ကျွန်တော်တို့အင်္ဂလိပ်စာကိုအဓိကလုပ်စေချင်တာပါ။ကျွန်တော်တို့နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲဒီတော့ကိုပြည်ပနိုင်ငံရေးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်တို့အင်္ဂလိပ်စာကိုပတ်ထားပြီးတော့လုပ်ဆွေးခြင်းနဲ့ဒုတိယအကြောင်းအရာကတော့ကျွန်တော်ပါတီစပီရှင်လို့ခေါ်တဲ့ပူးပေါင်းပါဝင်မှုပါလူငယ်တွေအနေနဲ့အရင်ခေတ်တုန်းကလိုလက်ဖေးဆိုင်တစ်ခုနဲ့ထိုင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အရက်ဒေသတစ်ခုလောက်ကိုကြည့်နေုံနဲ့မကတော့ဘဲနဲ့အဖွဲ့အစည်းအတိုင်းအဝိုင်းနေနဲ့အတူတကွာအလုပ်လုပ်ရတဲ့ကာလတစ်ခုကိုရောက်လာပါပြီဒါကြောင့်မလို့ကိုယ့်ရဲ့ပညာရေးရှာရင်ကိုယ့်အလုပ်ကင်လုပ်ရင်ကိုယ့်ရဲ့အားလက်တဲ့အချိန်တွေမှာတံမိုးရှိရှိနဲ့အသင်းအဖွဲ့တွေကိုဝင်ရောက်ပြီးတော့မိမိရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အခန်းကဏ္ဍတွေမှာတက်နိုင်သက်ဆန်းသမျှကျွန်တော်တို့စေတနာဝင်တဲ့အဖြစ်တော်၎င်းကျွန်တော်တို့အချိန်ကြားဘလောက်ကိုဝင်ရောက်လုပ်ကင်ဖို့အတွက်ကိုတိုက်တွန်းချင်ပါတယ်။နောက်ဆုံးချက်ကိုကျွန်တော်အဓိကထားပြီးတော့ပြောရမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလိုအပ်နေတဲ့အရာတစ်ခုကဒီမိုကရေစီစနစ်ကျတဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့ကျွန်တော်တို့ဒီလိုဒီဆောက်ဖို့အတွက်ကကျွန်တော်တို့ကတော့အဓိကမျှော်မှန်းတာကကျွန်တော်တို့ရဲ့လူငယ်တွေကိုပဲအဓိကထားပြီးတော့ပို့ပြီးတော့ညှော်နှင်းချက်တွေများပါတယ်။နိုင်ငံတကာနိုင်ငံဒီမိုကရေစီနိုင်ငံကိုမြေတို့ပင်ပြောင်းသွားပါစေ။လုံလောက်တဲ့ဒီမိုကရေစီနိုင်ငံသားတွေမရှိဘဲနဲ့ဒီမိုကရေစီစနစ်ကခိုင်မြဲမှာမဟုတ်ပါဘူး။ခုလိုမျိုးဖြစ်နေတဲ့ကျွန်တော်တို့ဘာသာရေးတွေမှာနိုင်ငံရေးတွေစီးပွားရေးတွေမှာတိုးတက်မှုတွေမှာကောကျွန်တော်တို့စိတ်ယုံမှုတွေအကုန်လုံးမှာကဒီမိုကရေစီစံနှုန်းကြည့်တဲ့နိုင်ငံသားတွေရဲ့ကိုယ်စံညာစံရှိတဲ့နယ်ပါဝင်မှုတက်ဖို့လူငယ်တွေမှာဒီမိုကရေစီစိတ်ဓာတ်ပြည့်စုံအောင်ပြည်သူနေကြည့်တွေကျွန်တော်တို့ဒီမိုကရေစီဆိုင်နှင်းတွေစံနှုန်းတွေကိုလည်းလေးစားလိုက်နိုင်ပညာရေးစီးပွားရေးနိုင်ငံရေးတွေမှာပူးပေါင်းပါဝင်ရင်းအဲ့ဒီလိုမျိုးပူးပေါင်းပါဝင်နိုင်မှုအတွက်ကိုအတွေ့အကြုံနဲ့ပညာရေးတွေကိုအစဉ်အဆက်ကြိုးစားရင်းနဲ့ခင်ဗျဖွင့်ပြတဲ့ကျွန်တော်တို့မြန်မာနိုင်ငံကြီးကိုဒီမိုကရေစီစနစ်နဲ့အညီတွားရောက်နိုင်မှာမဲလို့ယုံကြည်ရင်းနဲ့ဆုတောင်းလိုက်ပါတယ်ကျေးဇူးတင်ပ
ါအသက်ရှင်ကျင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်ထား burmese@voanews.com burmese@voanews.com ကိုစာယူကြည့်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါနော်။ကျွန်တော်ပြန်ဆက်ပေးပါမယ်။